มาลีซ่าနိုင်ငံမှာမိဖွားပြီးအမျိုးသမီးတွေနဲ့ကလေးတွေအပါအဝင်ထိမ့်သိမ်းခံရတဲ့မြန်မာနိုင်ငံသား၃၀ကျော်နဲ့ကဲရောဂါကာလတောင်တင်နေသူတွေစုစုပေါင်း၁၈၀ကျော်ကိုကဲဇေယျလီရင်နဲ့နေရပ်ပြန်ပို့လိုက်တဲ့အကြောင်းပြောပြပါမယ်။ကျွန်မမအေးပါပါ။ကိုဗစ်ကရောဂါကာလ
တောင်တင်နေသူစုစုပေါင်း၁၈၀ကျော်ပါဝင်နေလို့လေမလေးရှားချေဆိုင်မြန်မာလူမှုကွန်ရက်အသင်းဥက္ကဋ္ဌဦးစံဝင်းကပြောပြပါတယ်။ဒီရလိဖလိုက်ဘော်ဒီအဲရလိဖလိုက်မှာဆိုရှင်အကြောင်းမျိုးကြောင့်မလေးရှားနိုင်ငံကနေမှာဖန်ဆီးထိန်းသိမ်းခံလာတဲ့မြန်မာနိုင်ငံသားကလေးငယ်အပါဝင်၃၀တယောက်ကိုပေါ့မြန်မာတန်ဝင်ကူညီမှုနဲ့မြန်မာနိုင်ငံကိုပြန်လည်ပို့ဆောင်ပေးခဲ့တယ်။ဒီဆေးရုံဒီမှာပ ဒီဝန်ဆောင်မှုပတ်စံနေရာမပြည့်စုံလဲတဲ့ကြောင့်သက်ဆိုင်ရာကျန်းမာရေးဌာနအနေပြီးရောအင်မီဂရေးဌာနကိုဖုံးဆက်လိုက်တဲ့ကံမှာအင်မီဂရေးရှင်းဌာနအနေပြီးရောလာရောက်ဖမ်းဆီးခံရတယ်အဲ့လိုဖမ်းဆီးခံရတဲ့ခလင်းငယ်တူတွေပေါင်းပါတယ်ဒီခလင်းငယ်ဆိုရှင်နှစ်လားဖြစ်သွားပြီပေါ့ဒီအခုဆိုရှင်ဒါမြန်မာနိုင်ငံကလူဝင်မှုထိန်းသိမ်းရေးစခန်းနေထဲမှာဖမ်းဆီးခံရရတဲ့မြန်မာနိုင
ဒီလာထဲမှာပဲစတင်ပြီးနေရပြန်ဖို့ပေးခဲ့တာအခုဆိုရင်တထောင်ကျော်သွားပါပြီနေရပြန်ဖို့လေရင်ဈေးကိုတော့လူရဲ့စိတ်နဲ့အကျဉ်းသားတွေကကြားခံကြရတာပါအခုနောက်ဆုံးနေရပြန်ဖို့တဲ့အထက်မှာတော့မိဖွားဖို့စိတ်ုံစိတ်ကမ်းသွားရင်မလေးရှားအာဏာပိုင်တွေကဖမ်းဆီးတာခံရသူအမျိုးသမီးတွေလည်းပါဝင်ခဲ့ပါတယ်မလေးရှားနိုင်ငံမှာဒီလိုကျန်းမာရေးပြဿနာတွေကြောင့်ဖမ်းဆီးခံရသူတွေလည်းရှိနေတယ်လို
ို့ကြုံတွေ့ရပါတယ်။ဒီမိဖွားတဲ့ကိစ္စရတယ်မဟုတ်ဘူး။အစားတော့ကျောင်းမရေးကိစ္စတွေနဲ့အတူတူဖမ်းဆီးထိန်းသိမ်းခံရမှုတွေဆိုကျွန်တော်တို့ကြုံတွေ့ရပါတယ်။အထူးဆိုရင်အက်ဆီဒန့်ဖြစ်တာနဲ့ကားတွေပါတိုက်ခံထားရတယ်။ဒါပေမဲ့နည်းနည်းလေးစိတ်ဝင်စားတာပြီးဆိုချင်အင်မီဂရေးရှင်းအကြောင်းကြားပြီးသူတို့ဖမ်းဆီးထိန်းသိမ်းစကားတွေကိုပို့ဆောင်လိုက်ပါတယ်။
မလေးရှားနိုင်ငံကလူဝင်မှုကြီးကြပ်ရေးထိသိမ်းရေးစကား73ခုမှာထိသိမ်းထားတဲ့ခန့်မှန်းခြေနိုင်ငံသား2000ဝန်းကျင်ကိုတော့လူရဲစစ်ရင်ဒဏ်ကြေးပေးပြီးတရားဝင်အလုပ်လုပ်နိုင်ကြောင်းမလေးရှားအစိုးရကပြောဆိုထားပါတယ်။ဒါပေမဲ့တရားမဝင်မြန်မာတွေအနေနဲ့ကတော့ကိုဗစ်ကပ်ဘေးကာလကြီးမှာဒဏ်ကြေးပါမစ်ကြေးလေပြီးကြေးစတဲ့အခကျင်းငွေတွေကိုချက်ချင်းပေးနိုင်ဖို့အခက်အခဲတွေလည်းရင်ဆိုင်နေရတယ်လို့လည်းအလုပ်သမားရေးလှုပ်ရှားသူတွေနဲ့အကူအညီပေးနေသူတွေကပြောပါတယ်။မလေးရှားနိုင်ငံမှာခန့်မှန်းခြေမြန်မာနိုင်ငံသား9သိန်းခွဲလောက်အလုပ်လုပ်ကင်နေပြီးကိုဗစ်ကာယောဂါကာလမှာစားဝတ်နေရေးနဲ့အလုပ်ကင်အခက်အခဲတွေကြောင့်နေရက်ပြန်ဖို့အတွက်မြန်မာတိုင်ရုံးကိုစည်ရင်ပေးသွင်းထားသူတသောင်းကျော်ရှိနေပါတယ်။ကာယောဂါအခက်အခဲတွေကြားမိမိကိုယ်ကိုအဆုံးစီရင်သူမြန်မာနိုင်ငံသား18ဦးရှိနေပါတယ်။လောလောဆယ်မှာတော့မလေးရှားအစိုးရကစိုက်ပျိုးရေးစောက်လုပ်ရေးခြံလုံငန်းစတဲ့လုပ်ငန်းတွေမှာလုံသားလူအပ်ချက်ရှိနေတာကြောင့်တရားမဝင်တဲ့အနေနဲ့ဒဏ်ကြေးပေးပြီးအလုပ်လုပ်ခွင့်ပြုမယ်လို့လည်းပြောဆိုထားပါတယ်။ကျမမအေးမှာ VOA အတွက်သတင်းပေးပို့နေတာဖြစ်ပါတယ်ရှင်။